ကဲ့ပမခတာတာဆောင်းဝင်ခင်ဗျာကျွန်တော်တို့ဒီကလေးသူငယ်တွေရဲ့ခန္ဓာကိုယ်ကြီးထွားမှုနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေအကြောင်းပြောပြတဲ့အခါမှာဒီကလေးငယ်တွေရဲ့နောက်အရေးကြီးတာတစ်ခုဖြစ်တဲ့ဒီဉာဏ်ရည်ဉာဏ်သွေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဉာဏ်ရည်ချို့တဲ့တဲ့ကလေးတွေရောဆရာတွေ့ရတဲ့အနေအထားရှိလားဆရာ
ဟုတ်ကဲ့တခါတလေမှာတော့တွေ့ရပါတယ်ယင်ကျွန်တော်ရှင်းပြခဲ့သူလိုပဲဉာဏ်ရည်ဆိုတာကတော့လေဒီကမျိုးရိုးနဲ့ဆိုင်နေနောက်ပိုင်းမှာကိုဝင်စားရှိပြန်ရစပြီးတော့နောက်ပိုင်းမှာရှိတဲ့တဝင်းမြန်ပေါ်လဲဆိုင်နေပါမှာအဲ့တော့ဒီကျွန်တော်အဲ့ဒီချိန်မှာပြောင်းလဲမှုတွေဖြစ်သွားတဲ့အခါမှာလူလာတဲ့ပြောင်းလဲမှုတွေဖြစ်တဲ့အခါမှာဉာဏ်ရည်ချို့တဲ့ကလေးတွေလည်းကျွန်တော်တို့တစ်ခါတလေတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီကလေးတွေမှာဉာဏ်ရည်ချို့တဲ့တာဉာဏ်ရည်မမှီတာပေါ့ဆရာနော်အဲ့ဒါကဘယ်လိုသတ်မှတ်နိုင်လဲဆရာ
ဘယ်လိုသတ်မှတ်လဲဆိုတော့ဒီကတော့ကျွန်တော်ကသိနေတုန်းကတော့ဒီဉာဏ်ရည်နဲ့ဒီဖွံ့ဖြိုးမှုပေါ့နော်ဆိုတော့ကလေးကပြောတတ်တာဆိုတတ်တာလောက်ကိုင်းတတ်တာတွေကကျော်နေတာပေါ့အဲ့တော့ငားမြောက်ကလေးတွေမှာရေဘူးကအပြင်တမိုင်ငားမြောက်ကလေးမှာကျွန်တော်က development ကိုခေါ်တဲ့ဒီဖွံ့ဖြိုးမှုကိုတိုင်းနေပေါ့တိုင်းနေတဲ့နောက်မှာအဲ့ဒါကိုတွက်လို့ရပါတော့ဒီ development age ကပြည်လုံးလေးပေါ့ဉာဏ်ရည်ဖွံ့ဖြိုးမှုကအတက်ကဘယ်လောက်လဲသူ့ရဲ့တမိုင်တက်ကတကယ်ရှိတဲ့အတက်ကဘယ်လောက်လဲပေါ့အဲ့နှစ်ခု ratio အချိုးချပြီးတော့တရားနဲ့မျှလို့ရှိရင် DQ လို့ခေါ်တော့ပေါ့နော် development quotient ရပါတယ်ဒီရမ်းတဲ့ကလေးတွေမှာကျွန်တော်တို့ IQ test တွေပေါ့နော်ဒီဉာဏ်ရည်ဖွံ့ဖြိုးမှုနဲ့ပတ်သက်တဲ့စမ်းသပ်မှုတွေလုပ်လို့ရှိရင်သူရဲ့ intelligent age ဆိုဒီဖွံ့ဖြိုးမှုဉာဏ်ရည်သက်ရမယ်ဉာဏ်ရည်သက်ကိုသူရဲ့အသက်နဲ့စားပြီးတရားနဲ့ညောင်းတာ IQ ပေါ့ intelligent quotient ဒီဉာဏ်ရည်ချိုးအောင်ရရှိမှာပေါ့မှတ်သားမှာရှင်တရားလုံးမှာရှိရမှာပေါ့နော်ချိုးသိတော်တဲ့နေရာတရားတော်တဲ့ဉာဏ်တော်တဲ့ဟို Einstein လို့ကြာ150 160ဒီလိုရှိရပေါ့အဲ့တော့ဒီပုံမျိုးမျိုးလောက်ကြတယ်ဆိုတဲ့ခါတော့ဒီကူရအဖြစ် IQ နည်းနဲ့တွေ့ရမှာနော်50အောက်ဆိုအဲပုံမျိုးလောက်ကြတယ်လို့သတ်မှတ်ပါတယ်50နဲ့50ကြားဆိုရင်တော့အမှုစားပေါ့နော်35နဲ့50ကြားဆိုတော့ကလေးလာတန်းစား20နဲ့35အောက်ဆိုတော့တော်တော်ပြင်းထန်တယ်ပေါ့နော်20အောက် IQ ဆိုတော့လည်းတော်တော်ဆိုးဝါးနေတယ်လို့သတ်မှတ်လို့ရပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ကျောင်းကျင်တဲ့ဆရာဝန်ဆရာမတွေနဲ့ပြတ်တာစစ်ဆေးပြီးမှဆုံးဖြတ်လို့ရတာပေါ့ဆရာနော်အဲ့ဒီခါကျတော
့ကြာရင် IQ တော့ IQ test ကိုလုပ်ရတာပေါ့နော်အဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်တော့သိပြီးပြန်ကျင်ပါဘူး clinical psychologist ကိုခေါ်ရပါတယ်စိတ်ကူထုံးကြီးများရှင်နေရှိပါတယ်သူက IQ test ကိုလုပ်ကြညာပါ
ဟုတ်ကဲ့ဆရာအခုလိုမျိုး
ဒါမှမဟုတ်တာမှန်ကျွန်တော်ဆရာဝန်တွေကလေးဆောင်တွေလုပ်နိုင်တဲ့ test တွေလည်းရှိတယ်ပေါ့ကျန်နေရတဲ့လုပ်လို့ရတာလည်းရှိပါတ
ယ်ဟုတ်ကဲ့ဆရာအခုလိုဒီကလေးငယ်တချို့မှာဉာဏ်ရည်မမိတာဘာကြောင့်အဓိကဖြစ်ရတာလဲဆရာ
ဟုတ်ကဲ့အဲ့ဒါကြီးကတော့အကြောင်းမျိုးစုံဖြစ်တာပေါ့နော်ဆိုတော့ခုနကကျွန်တော်ပြောသလိုမဉဏ်ကောင်းတာမကောင်းတာတော့မိဘမျိုးရိုးနဲ့ပြုဆိုင်တာပေါ့နော်သိချို့တဲ့တာကြီးကတော့များသောအားဖြင့်သင်စားတဲ့အကြောင်းမျိုးရှိပါတယ်ဒီအကြောင်းတွေကတော့မှလူတရားပဲလို့စဖြစ်လာတဲ့ဒီတရေသားဘဝတွေကပေါ့နော်တရေသားရဲ့အိမ်မကိုထိခိုက်ခြင်းနဲ့အဖြစ်တူရှိရင်လည်းဖြစ်ပါနိုင်တယ်နောက်ပိုင်းမျိုးရဲ့အချိန်ဘာဝေးပြီးတဲ့အချိန်ပေါ့နော်ဒီလိုရေဘူးအချင်းခွဲကြလို့ရပါဘူး။ဘဝင်းရင်ကိုယ်ကတော့အတွင်းမှာတော့တချို့ကတော့ genetics ဆိုမျိုးရိုးဗီဇကိုကြောင်းလဲမျိုးရှိတယ်။ဥပမာဆိုကျွန်တော်ရေခါတော့လာချင်းပြပြီးကခန္ဓာကိုယ်မှာရှိတဲ့ခရိုမိုဆုံးအရေးတက်ကြောင်းလဲသွားရင်အဒီ down syndrome နဲ့ Edwards syndrome စတဲ့ရှိတဲ့ခရိုမိုဆုံးအရေးတက်ပေါ့နော်။စပီဇာပစ္စည်းအရေးတက်တဲ့ပုံများနေတာတို့ခုနကတူတွဲနေတာတို့ရှိတဲ့ကလေးပါဘဝရပါယောဂရည်တိပင်းယောဂရည်ပါတပါလေဉာဏ်ချိုးရင်းမှုတွေနဲ့ရတတ်ပါအဲ့လိုပဲဒီ brain development ပေါ့နော်ခေါင်းပါကိုရွှေရည်ခြေကောင်းကျင်တာပေါ့နော်ရည်ရည်တည်ပြီးဖြစ်ပြီးနေတာတို့ခေါင်းထဲမှာဘုလောက်ဖွံ့ဖြိုးမှုမရပါမပါလာတာအဲ့လိုဖြစ်လာတော့လည်းတစ်ပတ်လုံးဉာဏ်ချိုးတွေကဖြစ်သွားတာ
ဟုတ်ကဲ့ဆရာအခုဒီမွေးရပါဖြစ်ရခြင်းအကြောင်းရင်းတွေကတော့ကာကွယ်ဖို့ခက်တာပေါ့ဆရာနော်ဒါပေမဲ့ဒီကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေရော
ကာကွယ်တတ်နိုင်တာလေဆိုလို့ရှိရင်ကိုယ်ကတမတော်လာခင်မှာယောဂပူတွေဝင်တော့ဟိုဆစ်ပလစ်တူစိုက်တူစာတင်ယောဂပူတွေဝင်လေခိုက်ခိုက်နေမှာနောက်တစ်ခါဒီအမေမကိုအာရင်းချုပ်တယ်ပြည်သားမှာအာရင်းချုပ်တယ်ဝေးရပါအာရင်းချုပ်တယ်ပြီးတော့ထာကိုသားရိုက်ခေါ်တယ်အရဟော်မုန်းချုပ်တယ်ကလေးတွေလည်းတွေ့နိုင်တယ်ပေါ့နော်ရှိတယ်ဖက်ခါကြလို့ရှိနေဒီဉာဏ်ရည်ချုပ်တယ်မျိုးဖြစ်စေတာအဲ့တော့ဒီစားတော့ကြောင့်ချုပ်တယ်တာပါတယ်လို့သူလည်းဒီဝေးရပါဒီစားကြောင်းလည်းမကြဖြစ်ပါလားမျိုးရှိပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမွေးလာတဲ့အချိန်မှာရောကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေ
မွေးတဲ့အချိန်မှာလည်းကျွန်တော်ကစိတ်ရည်ကြည်ပါတယ်မွေးတဲ့အချိန်မှာခေါင်းကိုထိခိုက်မိတာလို့ဒီလိုရှင်ခေါင်းထဲမှာကျွေးယူတာ ာပြီးကလေးကမမွေးနိုင်လို့ကြေမုန်းပြီးတော့အသက်တော်လည်းမရှိဘူးပေါ့ဘာလို့လဲဆိုကောင်းကဘုံနောက်ကအမြဲတမ်းရှင်သန်နေရပါလားသွေးရနေရပါလားဘုံနောက်ကိုသွားတဲ့သွေးက9မိနစ်10မိနစ်လောက်လုံးဝမသွားတော့ဘူးဘုံနောက်ကိုအောက်ဆီဂျင်မရတော့ဆိုရင်ဘုံနောက်ကိုလုံးဝထိခိုက်သွားမယ်ပေါ့နော်ဒါတော့အမြဲထိခိုက်သွားမယ်ပါမနန့်ဒါမေ့ရှာပါလေပေါ့အဲကြောင့်လေဒီလိုတဲ့အချိန်မှာရေမွန်းလာလို့ကလေးကပြန်ရှိတာထိခိုက်နေတာဒါတွေကဘုံနောက်ထဲကိုပိုးဝင်လာတာပေါ့နော်ဒါမွေးတဲ့ကာလတောင်းရင်မွေးခြင်းကအချိန်မှာဖြစ်နိုင်တဲ့ဟာတွေဖြစ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကမွေးပြီးတဲ့နောက်ပိုင်းမှာတော့ကာကွယ်နိုင်တဲ့ထိခိုက်စေနိုင်တဲ့အချက်တွေ
မွေးပြီးတဲ့နောက်ပိုင်းကြီးတဲ့အရေမှာပေါ့နော်ဆရာဆိုလေဒီကလာကွယ်ဥမာဖုံးစုံမှုကနည်းနည်းလောက်ချင်တာတော့မြန်မြန်လေးရှိတော့အဲ့တော့အဲ့ဒီအချိန်မှာဥမာကိုကြားဖို့ရောက်တာဥမာမေးရောက်တာဖြစ်တာဥမာရောက်ဖြစ်တာဘာပြောထိခိုက်မိတာဒီခါလေးကြလဲမွေးကင်းတဲ့အချိန်မှာဖြစ်ပြီးနောက်ပိုင်းအချိန်မှာဖြစ်တွေးထဲမှာသူကြားတဲ့အချိန်မျိုးနဲ့တွားပြီးတော့အဲ့ဒါအချိန်ကြာသွားတာဒီကိနာတာဝါဖြစ်ပြီးတော့အမှောက်ကိုထိခိုက်တာအဲ့နောက်ပိုင်းမှာတော့ဒီမိကုန်းကွေတွေပဲဆူမိတော့ဒီမိလောက်တဲ့ခါသားများတခါလေကာဗွန်နမ်မလောက်ဆိုင်ပါဇလင်းပေါ်တော့ထွက်တတ်တယ်ခဲစိတ်တင်လာပါလားဘာလို့လဲကျွန်တော်တွေ့ရရှိပါခဲစိတ်တတိလငန်းတွေကလည်းနီးကျက်တယ်အရေမှာခဲစိတ်ကခဲရတော်တော်ပါတယ်ခဲစိတ်တင်လာတော့ဒီဥနာမှာတွေးကြောတွေပါချုံမွေးရပါချုံနေရှိတော့အရိယာမျိုးကအလေးမှလည်းဒီထွက်ခြင်းပေါ့နော်ဒါမျိုးဖြစ်တာမျိုးအဲ့လိုကြောင်းမျိုးစုံတွေမိကြအောင်ဥမာကိုအမြဲထိခိုက်သွားတာပေါ့နော်ဆိုတော့ဒါကပါမနန့်ဒါမေ့ရှာဝါရဲ့ဒီရိုင်းစုတဲ့ခြင်းဖြစ်နိုင်ပါ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ